ဆီးရီးယားဆိုရရဲ့ဓာတုလက်နဲ့ထုတ်လို့ရေးဆိုင်ရာအဓိကဒေါက်တိုင်တွေကိုဖျက်ဆီးဖို့အတွက်သူတို့ရဲ့လေကြောင်းကာကွယ်ရေးစနစ်ကိုထိုးဖောက်ကျော်ဖြတ်ပြီးချိန်မုံခြင်းအဖြစ်ဆီးရီးယားဆိုရနဲ့သူတို့ကိုထောက်ခံသူတွေကိုအခိုင်အမာသတင်းစကားတစ်ခုပြောလိုက်တာဖြစ်တယ်လို့အမေရိကန်ဦးဆောင်တဲ့ညွှန်မောင်းအဖွဲ့ကယုံကြည်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ပြည်ထောင်စုသုံးနိုင်ငံပူးပေါင်းပြီးစနေနေ့မနေ့အစောပိုင်းကဆီးရီးယားကိုလေကြောင်းကနေတိုက်ခိုက်လိုက်တာပါ။ဆီးရီးယားရဲ့ဓာတုလက်နဲ့ဆိုင်တဲ့နေရာသုံးခုကိုဒုံးကျည်150နဲ့ပစ်ခတ်တိုက်ခိုက်လိုက်တာဖြစ်ပါတယ်။နေရာတစ်ခုကဒမတ်စကတ်မြို့တော်မှာဖြစ်ပြီးနောက်နှစ်နေရာကတော့လေဘနွန်နယ်စပ်အနီးဟ ோம் စ်မြို့မှာပါ။အဲဒီသုံးနေရာစလုံးကိုမိနစ်ပိုင်းစီးပဲချပြီးဒုံးကျည်တွေနဲ့တိုက်ခိုက်တာပါ။ဒုံးကျည်အစင်းတိုင်းဟာပြစ်မှတ်ကိုထိမှန်ခဲ့ပြီးအရသာထိခိုက်သေးဆုံးမှုတစ်ခုခုမဖြစ်အောင်ရှောင်ရှားပြီးတော့အဆောက်အဦတွေလုံးဝပျက်စီးသွားအောင်ချိန်မုံလိုက်နိုင်နေဆိုတာကနဦးဆက်ဆက်ချက်တစ်ခုကနေတွေ့ရတယ်လို့အမေရိကန်စစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်ကပြင်သစ်သမ္မတအီမန်နူရယ်မာခရွန်နဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေတို့ကိုတီးခြားစီတယ်လီဖုန်းဆက်ပြီးစကားပြောပါတယ်။ဆီးရီးယားလူထုအပေါ်သမ္မတဘာရှာလ်အာဆတ်ကဓာတုလက်နက်သုံးပြီးနောက်ထပ်တိုက်ခိုက်တာကိုတားဆီးဖို့ဒီလေကြောင်းတိုက်ခိုက်မှုတွေဟာအောင်မြင်ပြီးလိုအပ်တယ်လို့ခေါင်းဆောင်သုံးဦးစလုံးကအခိုင်အမာပြောကြပါတယ်။